ဒီစင်မာလာဆယ်ရင်းနေ့ဒီကနေ့မှာကြာရောက်တဲ့နိုင်ငံတကာလူအခွင့်အရေးတွေကိုကမ္ဘာတစ်ဝှမ်းလုံးကတိုင်းပြည်တွေမှာကျင်းပနေပါတယ်။ကမ္ဘာနေရအတော်များများမှာအခြေခံလူအခွင့်အရေးကိုလိုက်နာမှုမရှိတဲ့တိုင်းပြည်တွေဆက်ပြီးရှိနေတဲ့အတွက်မွေးရပါအခွင့်အရေးအတွက်လူတိုင်းရည်တည်ပေးဖို့ကမ္ဘာကုလသမဂ္ဂအဖွဲ့အစည်းကတောင်းဆိုလိုက်ပါတယ်။လူအခွင့်အရေးထိန်းသိမ်းတာဟာလူတိုင်းအတွက်အကျိုးရှိစေပါတယ်။လူအခွင့်အရေးကိုလေးစားလိုက်နာခြင်းအပြင်လူအတူအချင်းစီအတွက်ပိုကောင်းမွန်တဲ့ဘဝရရှိသလိုပဲလူမှုအတိုင်းအဝိုင်းအတွက်လည်းတည်ငြိမ်မှုကိုရစေပြီးတော့ချိတ်ဆက်မှုရှိနေတဲ့ဒီကမ္ဘာကြီးအတွက်တဟဆာသာကြစေပါတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ဂင်မွန်ကပြောပါတယ်လူခွင့်ရည်အတွက်ရက်တည်ပေးတဲ့လောရတိုင်းဟာအရေးမပါဘူးဆိုတာမရှိသလိုဘယ်နေရာကမဆိုလှုပ်ပေးနိုင်ပါ रे ဒါကြောင့်လူသားသူကြီးအတွက်အတူတကွရက်တည်ကြပါစို့လို့လဲကုလသမဂ္ဂလူခွင့်ရည်ဆိုင်ရာမဟာမင်းကြီးဇီဒ်ရတ်အယ်ဟူဆိန်ကပြောပါရယ်တရုတ်နိုင်ငံမှာ2008ခုနှစ်ကတည်းကအကျဉ်းချခံထားရတဲ့ဒီမိုကရေစီအရေးတက်ကြွလို့ရှာသူနိုဘယ်ငင်းချမ်းရေးဆုရှင်လူစင်ဘိုအပါအဝင်နိုင်ငံရေးအကျဉ်းသားတွေကိုလွတ်ပေးဖို့အမေရိကန်ပြည်ထောင်စုနဲ့ဥရောပသမဂ္ဂကအဓိကထားတောင်းဆိုကြပါရယ်ပြီးခဲ့တဲ့နှစ်အတွင်းရှစ်နေရီနဲ့တက်ကြွလို့ရှာသူယာနဲ့ကြီးကိုဖမ်းဆီးထိန်းသိမ်းခဲ့တဲ့တရုတ်နိုင်ငံကယိုယွင်းနေတဲ့လူခွင့်ရေးအခြေအနေတွေကိုအမေရိကန်နဲ့ဥရောပသမဂ္ဂတို့ကထောက်ပြကြတာပါကုလသမဂ္ဂအထွေထွေညီလာခံကလူခွင့်ရေးကြေညာစရမ်းကိုစတင်အတည်ပြုပေးခဲ့တဲ့1948ဒီဇင်ဘာလ10ရက်နေ့ကနေအပြည့်ပြည့်ဆိုင်ရာလူခွင့်ရေးနေ့ကိုကျင်းပခဲ့ကြတာဖြစ်ပါတယ်